ထိုင်းနိုင်ငံချင်းမိုင်ပြည်နယ်နဲ့ရနောင်းပြည်နယ်တွေမှာတရားမဝင်မြန်မာတွေနှစ်ရက်အတွင်းလူ60လောက်ဖမ်းဆီးခံရတယ်လို့လူကုန်ကူးသူထိုင်းနိုင်ငံသား6ဦးလည်းအဖမ်းခံခဲ့ရပါတယ်အလုတ်သမားရိတ်လှုပ်ရှားသူဦးမိုးကျိုးကတော့ဒီဇင်ဘာလ21ရက်နေ့နဲ့22ရက်နေ့တွေမှာမြန်မာတွေအစုလိုက်အပြုံလိုက်အဖမ်းခံရတဲ့အကြောင်းအခုလိုပြောပါတယ
်အခုဒီဇင်ဘာလ22ရက်နေ့မှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်မြက်အိုင်းမြို့နယ်ထဲမှာတစ်တုံးဘွေးနယ်မှာတရားမဝင်မြန်မာ12ဦးကိုထိုင်းနယ်ကြားသောတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့သိရပါတယ်ကျန်ထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်ထဲမှာကရဘူရီမြို့နယ်ထဲမှာမြန်မာ15ရဲ့အဖမ်းခံရတဲ့ပတ်သက်ပြီးတော့သူတို့ကိုတာဝန်ရှိသူတွေပြည်စစ်ဆေးတယ်ဗျာစစ်ဆေးတဲ့အခါမှာသူတို့ရဲ့ဖြတ်ဆိုချက်အတိုင်းဆက်ပြီးလိုက်တဲ့အခါမှာအိမ်တစ်လုံးကိုရှောင်ပုံရောက်စစ်ဆေးတော့အဲ့မှာတရားမဝင်မြန်မာ13ဦးကိုဖတ်ပြီးဖမ်းခံတယ်အဲ့မြန်မာ13ဦးထပ်ခံရတဲ့ကိစ္စကပတ်သက်ပြီးတော့ပါဝင်ပတ်သက်မှုရှိတဲ့ထိုင်းဖူးတယောက်အသက်80ခန့်နဲ့ရှိတဲ့ထိုင်းဖူးတယောက်ကိုဆက်လက်ဆုံးဖြတ်စစ်ဆေးမိန်းမတဲ့ခါမှာထိုင်းနိုင်ငံသားလူမောက်ကို9ဦးနဲ့တရားမဝင်မြန်မာ35ဦးထပ်မံပြီးတော့ဖမ်းဆီးရခဲ့
အခုလိုမျိုးနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေသာမကမြန်မာပြည်အများဆုံးနေတဲ့မဲဆောက်မြို့မှာတော့ညအချိန်ဒီမနေ့အစောပိုင်းအချိန်ဒီမှာအလုသမာတန်းရတွေတဲ့အထိဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေတယ်လို့လည်းဆိုပါတယ
်တစ်ချက်တည်းမှာပဲကျွန်တော်တို့အထိုင်းနိုင်ငံမြောက်ပိုင်းမြန်မာအများဆုံးပြည်သူဖြစ်တဲ့မဲဆောက်မြို့မှာလေဒီဇင်ဘာလ20ရက်နေ့ညပိုင်းတော့ကျွန်တော်ရှောင်းတခွေမြန်မာလူမတန်းရတွေကိုဝင်ရောက်စစ်ဆေးတာရှိပါတယ်အထိုင်းနိုင်ငံတွေကိုတရားမဝင်နေစားချက်ကြောင့်မူလေဒီဇင်ဘာ21 22ရက်တွင်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်နဲ့ထိုင်းနိုင်ငံတောင်ပိုင်းဘာနောက်ဒီနဲ့နှစ်ခုတည်းရတယ်တရားမဝင်မြန်မာ60ရောက်ရယ်ထိုင်းနိုင်ငံသားလူမောက်ကို6ရောက်ရယ်ဖမ်းခံပါတယ
်အခုဆိုရင်နှစ်ကုန်ကာလမှာမြန်မာတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းမိနေတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်လာကြသူတွေလည်းဖမ်းဆီးခံနေရပြီးတချို့နေရက်ပြန်ပို့ခံရတာတွေလည်းရှိနေပါတယ်တချို့လည်းနေရက်ပြန်ပို့ခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ချမ်းမှာဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ရှင်